မြန်မာနိုင်ငံရှေ့မြောက်ပိုင်းကိုကန့်ဒေသလက်ကန်မျိုးဝင်းကျင်နဲ့မူဆယ်တရငါးမိုင်ကုန်သွယ်ရေးစုံဤမှာကိုကန့် MNDA ဦးဆောင်တဲ့ညီတော်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတပ်တွေကြောင့်မှတနင်္ဂနွေနေ့ကတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းသုံးတိုက်ခိုက်ခဲ့တယ်လို့ဒေသတွင်းသတင်းတွေအရသိရပါတယ်။တနေ့တုန်းကတော့မူဆယ်ခရိုင်အတွင်းကကျင်းစံကျော်နေဆက်ကိတ်ကို MNDA တပ်တွေကသိမ်းယူခဲ့ပြီးတော့အခုဆိုလို့ရှိရင်တရုတ်မြန်မာနယ်စပ်ဂိတ်တွေဖြစ်တဲ့ချင်းရွှေဟော်မုံကူပန်ဆိုင်တဲ့ကျင်းစံကျော်ဂိတ်တွေကိုထိန်းချုပ်ထားလိုက်နိုင်ပြီလို့ MNDA ကထုတ်ပြန်ခဲ့ပါတယ်။တစ်တုံညာနှစ်ခုစစ်စီရင်ကိုစစ်စီရင်တလှပြည့်တဲ့အခုနိုဝင်ဘာလ29ရက်နေ့မှာတတိုင်ကလုံးအနှံ့တက်ရောက်တဲ့စစ်စီရင်ဖြစ်နောက်ထပ်အဆင့်တစ်ဆင့်ကိုတိုးမြှင့်သွားမယ်ဆိုပြီးတော့ညီတော်မဟာမိတ်သုံးဘွဲ့ကကြေညာချက်ထုတ်ထားပါတယ်။လက်ရှိအဖြစ်ဆိုရင်တော့ချင်းပြည်နယ်စကိုင်းတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့ကယားဒေသခေါ်ကင်းဒီပြည်မှာတိုက်ပွဲတွေညစ်စင်လို့ရှိနေပြီးတော့စစ်ကောင်စီတပ်စခန်းတွေကိုတော်လိုင်းရေးဖူးပေါင်းတပ်တွေကသိမ်းယူလာပြီးညစ်စင်ပဲရှိနေပါတယ်။တချင်းထဲမှာပဲရန်ကုန်မန္တလေးလိုမြို့ကြီးတွေနဲ့နေပြီးတော့ပြင်ဦးလေမြို့တွေမှာတော့စစ်ကောင်စီလုံခြုံရေးတွေတိုးမြှင့်ဆောင်ရွက်ရှိတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။